မြန်မာနိုင်ငံမှာမနေ့အောက်တိုဘာလ15ရက်နေ့ကကိုဗစ် -19 ကူးစက်သူ1026ယောက်ထပ်တွေ့ခဲ့ကြောင်းအတည်ပြုကြေညာခဲ့တာကြောင်းအခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း 32,352 ယောက်ရှိသွားပြီဖြစ်ပါတယ်။ဩဂုတ်လကကူးစက်မှု384ကူသာရှိခဲ့တဲ့မြန်မာနိုင်ငံမှာတကြောပြန်ကူးစက်မှုဖြစ်ပြီးနှစ်လအတွင်းကူးစက်မှုအခုလို 32,000 ကျော်သွားခဲ့တာဖြစ်ပါတယ်။အောက်တိုဘာလ10ရက်နေ့ကကူးစက်ခံရသူ2158ဦးနဲ့တရက်ထဲကူးစက်မှုအများဆုံးစံချိန်တင်သွားပြီးခဲ့တဲ့နောက်အောက်တိုဘာလ14ရက်နေ့မှာတော့တပတ်အတွင်းပထမဆုံးအချိန်ကူးစက်မှုထောင်ကနန်းအောက်ကျရောက်ခဲ့ပါတယ်။မနေ့ကကူးစက်မှုထောင်ကနန်းအထက်ပြန်လည်ရောက်ရှိခဲ့ပေမဲ့လည်းဓာတ်ခွဲနမူနာ 12,985 ခုကိုစစ်ဆေးခဲ့တာဖြစ်လို့စမ်းသပ်စစ်ဆေးမှုနဲ့ရောဂါတွေ့ရှိမှုအချို့ကဆရာကန်းတို့အတွင်းမှာပဲရှိနေပါတယ်။ COVID-19 ကြောင့်သေဆုံးသူကတော့မနေ့က33ယောက်ရှိခဲ့လို့သေဆုံးသူစုစုပေါင်း865ယောက်ရှိသွားပြီဖြစ်ပါတယ်။ဩဂုတ်လက COVID-19 ကြောင့်သေဆုံးသူ6ဦးသာရှိရာကနေနှစ်လအတွင်းအခုလို960ကျော်သွားတာဖြစ်ပါတယ်။ယောဂစမ်းသပ်စစ်ဆေးမှု testing ကိုတော့မလနောက်ပိုင်းကစလို့အခုထိ 46,500 ကျော်ပြုလုပ်ထားခဲ့ပါတယ်။အခုချိန်ထိယောဂတွေ့ရှိသူ 32,000 ကျော်ရဲကပြန်လည်ကျန်းမာလာတဲ့သူက 14,906 ယောက်ရှိပါတယ်။ COVID-19 ကယောဂကူးစက်မှုတွေအဓိကကြုံတွေ့နေရတဲ့ရန်ကုန်တိုင်းအတွင်းယောဂပိုးအခမဲ့စစ်ဆေးတာတွေအရှိန်မြင့်လှုပ်ဆောင်နေတယ်လို့ဆိုပေမဲ့လည်းယောဂလက္ခဏာမရှိဘဲမလိုအပ်ဘဲစစ်ဆေးတာတွေမလုပ်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားတာကိုတွေ့ရပါတယ်။ COVID-19 ယောဂလက္ခဏာတွေခံစားရရင်တော့သက်ဆိုင်ရာကျန်းမာရေးစင်တာတွေစီအချိန်မီတော့ရောက်ပြသဖို့ကိုကျမ်းမာရေးဝန်ကြီးဌာနကသတိပေးထားပါရခင်ဗျာ။